စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ကျေးရွာပေါင်း20နီးပါးကဒေသခံတွေတင်းရှောင်နေကြရသလိုကာကွယ်ရေးအဖွဲ့ဝင်5ဦးလည်းကြာဆုံးခဲ့ရပြီးအရသာတို့ဖမ်းဆီးခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကဝင်ရောက်စီးနင်းခဲ့တဲ့မကွေးတိုင်းမြိုင်မြို့နယ်အတွင်းကမကြီးကန်ကျေးရွာမှာလည်းအသက်မပြည့်သေးတဲ့ကလေးငယ်တူရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်စကိုင်းနဲ့မကွေးတိုင်းတွေကအချိန်နေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
။ April 19ရက်မနက်ပိုင်းကစလို့စကိုင်းတိုင်းခင်ဦးမြို့နယ်တဲကိုစစ်တပ်အင်အား100လောက်ကနေမြေရှင်းလင်းရေးတွေလုပ်နေပါဗျ။စစ်တပ်နေမြေရှင်းလင်းစဉ်အတွင်းနှစ်ဖက်ထိတွေ့မှုတွေကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့တယ်လို့ဒေသခံ5ဦးလည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကအခုလိုနေမြေရှင်းလင်းနေတာကြောင့်ခင်ဦးမြို့နယ်တဲကကြေးရွာ20ကဒေသခံ15,000နီးပါးဟာစစ်ဘေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကုညီပိနေသူတို့ကပြောပါတယ
်။အင်အားတရားကျော်အိမ်မှာမူးတေကူဒရာနေဖြက်လာတဲ့အင်မက်ခွေကိုအင်မက်ခွေကနေမှတခါရေတိကုန်းရေတိကုန်းကနေညင်းနောင်ညင်းနောင်ကနေညကံပေါ့နော်။အဲညကံမှာဝင်တဲ့အခါမှာရဲဘော်၅ဦးကြာဆုံးနေပေါ့နော်။ညက်မိပိတ်မိသွားတဲ့ပုံစံမျိုးပေါ့။အဲမှာဒီလူတွေလည်း၅ဦးလောက်ဖမ်းခံရတယ်ပေါ့နော်။အဲ၅ဦးလည်းဖမ်းခံရတဲ့ပါသွားတယ်ပေါ့နော်။အလုံးပေါင်းကျွန်တော်တို့ရွာ20လောက်ရှိမယ်ပေါ့နော်။သူရေတောင်ခွဲလောက်ထိရှိမယ်နေပူစင်ကလည်းပြင်းတာပေါ့ဗျာကျွန်တော်လူကြီးတွေလည်းဒုက္ခရောက်တာပါပင်မနာပ
ါ April 19ရက်ကလည်းစစ်တပ်ကသူတို့ကိုထောက်ခံတဲ့ပြူစောတိအားကောင်းတဲ့ကြေးရွာတွေစီကိုရဲခါတွေပို့ဆောင်မှုလာရောက်တာကြောင့်အနီးအနားကြေးရွာကဒေသခံတွေစိုးရိမ်တကြီးထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်ဒါကသခိုင်းတိုင်းခင်ဦးတဲကအခြေအနေပါမကွေးတိုင်းမြန်မျိုးနယ်မကြီးကန်ကြေးရွာကစေုံကို April 18ရက်မနေ့ပိုင်းကလေချောင်းကနေပြစ်ခတ်တာတွေလုပ်ပြီးဝင်ရောက်စီးနင်းခဲ့တယ်လို့နေမြေကန်တွေစီကသိရပါတယ်အဲ့ဒီနောက် April 19ရက်နေ့မှာစစ်တပ်ထွက်ခွာသွားချိန်မှာကာကွယ်ရေးအဖွဲ့တွေဟာကျေးရွာတွေဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်ခဲ့ရမှာအသက်မပြည့်သေးတဲ့ကလေးငယ်သူရဲ့ရုပ်အလောင်းကိုတွေ့ခဲ့ရတယ်လို့မြိုင်မြောက်ပိုင်းပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကအခုလိုပြောပါတယ်
။အလောင်းကအခုလက်ရှိရှိတော့ကျွန်တော်တို့ဝန်ဆောင်တလောင်းတော့တွေ့ရတယ်။တလောင်းကဒီဟိုမကြီးကန်ရွာကလေးလေးရှစ်တန်းကလေးလေးပေါ့။အဲကလေးလေးဥတ်သွားတာပေါ့။ခေါင်းကြီးရောအကုန်ပြစ်သွားတာပဲခန္ဓာကိုယ်ရောအကုန်ပြစ်တတ်သွားတာ။အင်းရှင်လေးအခုလုံနေတာအဲ့အလောင်းတလောင်းပဲပြည့်သေးတယ်။နောက်ပြီးအိမ်ကြီးကတော့အကုန်လုံးဖြတ်စီးပြီးတော့အကုန်မှွေးနောက်သွားတာ။ကြီးချို့တာတော့ငားရင်ချောက်ရင်တော့ပြီးရှို့တော့
။မကြီးကန်ကြီးရွာဟာနေရင်တထောင်ကျော်ရှိတဲ့ကြီးရွာကြီးတစ်ရွာဖြစ်ပြီးစစ်တပ်ကအခုလိုလေချောင်းကနေရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးဝင်ရောက်ဆင်းနေခဲ့တယ်ဆိုတဲ့ဆိုပြီးဒေသခံတွေဟာစိုးရိမ်ပြီးကြီးရွာတွေကနေဘေးလွတ်ရမှာပဲတန်းရှောင်နေရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမှာတော့မြိုင်မြို့နယ်အတွင်းကမကြီးကန်နဲ့ကန်ကြီးကျေးရွာတွေမှာ PDF ခိုးအောင်းနေကြောင်းသတင်းရရှိတဲ့အတွက်လိုအပ်သည့်များကိုဆောင်ရွက်ခဲ့ကြောင်း April 18ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီး PDF အဖွဲ့ရင်းနဲ့ပတ်သက်ဆက်နွယ်ရလို့တန်တရားရှိသူအမျိုးသား10ဦးနဲ့အမျိုးသမီး20ဦးကိုခေတ္တထိန်းသိမ်းထားခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။